ရှိတော့အာရှနိုင်ငံများအသင်းအာဆီယံကမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးတိုးမြင့်လာတဲ့အပေါ်စိုးရိမ်ကြောင်းအာဆီယံလူခွင့်ရေလွှတ်တော်အမတ်များဖွဲ့ကပြောလိုက်ပါတယ်ဆက်ဆံရေးတွေတိုးမြင့်လာနေတာဟာတရားမဝင်စစ်ကောင်စီကိုတရားဝင်ဖြစ်လာအောင်လှုံ့ဆော်ပေးရရောက်တယ်လို့လည်း အာဆီယံရဲ့ဆုံးဖြတ်ချက်ကိုလက်မခံတဲ့စစ်ကောင်စီကအစိုးရမှအစည်းအဝေးတွေကိုကိုးစားလှုပ်ကိုယ်စားလှုပ်ဖို့ညှင်းဆဲခဲ့ပေမဲ့နောက်ပိုင်းမှာဆင်လုခဲ့တာပါအာဆီယံအလဲကျဥက္ကဋ္ဌလာဟုနိုင်ငံမှာဒီနှစ်စံကျင်းပခဲ့တဲ့နိုင်ငံတိုင်းဝင်ကြီးအစည်းအဝေးနဲ့ကာကွယ်ရေးဝင်ကြီးအစည်းအဝေးတွေမှာစစ်ကောင်စီကကိုယ်စားလှယ်တွေ ဆေလုခဲ့ပါတယ်စစ်ကောင်စီကပြည်သူတွေအပေါ်စိုးရိမ်ပွဲကောင်းလောက်တဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ဘလို့မှငြင်းလို့မရနိုင်တဲ့တသက်ထောက်ထားတွေရှိနေပါလျက်နဲ့အာဆီယံဟာထိတွေ့ဆက်ဆံမှုတွေဆက်လက်လှုံ့ဆော်နေကြောင်းဒါဟာရက်ဆက်ကြမ်းကြုတ်တဲ့စစ်တပ်ကိုတတိယမြောက်စွာခုခံတွန်းလှန်နေကြတဲ့မြန်မာပြည်သူတွေကိုပါရိုက်လိုက်တဲ့လှုပ်ရက်ဖြစ်တယ်လို့ ABHR ပူးတွဲဥက္ကဋ္ဌမလေးရှားလွှတ်တော်အမတ်ဟောင်းချောင်းဆန်ဒီယေဂိုကကြေညာချက်မှပြောဆိုခဲ့ပါတယ်ရှင်